ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတော့ကိုဗစ်ကာလကြောင်းပြန်ဖွင့်ချိန်ကာကွယ်ရေးအပိုင်း၁ကိုတင်ပြထားပါတယ်။ဒီကိုဗစ် -19 ကူးစက်ချိန်မှာပဲရှေ့ဘက်ထဲကြောင်းပြန်ဖွင့်ရတော့မှမို့လူစုလူဝေးပြန်ဖြစ်မှာစိုးရိမ်ရပြီးကာကွယ်ရေးစည်းကမ်းတွေကိုလိုက်နာနိုင်ဖို့ကျန်းမာရေးပညာရှင်တွေကသတိပေးလိုက်ပါတယ်။ကြောင်းပြန်ဖွင့်ချိန်ဒီကမ္ဘာကာယရောဂါကြီးကူးစက်မှုကိုလျှော့ချနိုင်အောင်ဘာတွေကိုအဓိကလိုက်နာနိုင်ဖို့ဘယ်လိုစီစဉ်ဆောင်ရွက်သင့်ပါလဲ။ဒီကူးစက်မှုတွေအများဆုံးဖြစ်နေတဲ့ရန်ကုန်မြို့ကဆေးရုံကြီးအရေးပေါ်ဌာနရဲ့ပါမောက္ခဌာနမှူးဒေါက်တာမမောဦးကိုကျွန်တော်ဝင်းမင်းကမေးမြန်းထားပါတယ်။ Okay, ရေးပေါ်ဆေးကူးရန်ကုန်ကြီးပါမောက္ခဒေါက်တာမမောဦးခင်ဗျာ။ကျွန်တော်တို့ဒီရှေ့ဘက်ထဲမှာကျောင်းတွေပြန်ဖွင့်တော့မယ်ဆိုတော့လူတွေပြန်စုမိပြီးတော့ဒီကိုဗစ်ကူးစက်နိုင်မှုအသက်နိုင်ဆုံးရောချနိုင်တဲ့ပေါ်ဆရာနော်အဓိကဘာကိုစပြီးဆရာအကြံပေးရင်လဲဆရာလက်တွေ့လည်းလုပ်နိုင်တာပေါ့
ကိုဗစ်ဒီကာလာကြီးအတွင်းမှာပေါ့နော်ပညာရေးဝန်ကြီးဌာနအနေနဲ့လည်းကျောင်းသားတွေရဲ့ပညာရေးအတွက်ပြန်လည်စတင်တော့မယ်ဆိုတဲ့အခါကျတော့လူစုလူဝေးကိစ္စဆိုတာကတော့ပြန်ဖြစ်လာနိုင်တာပေါ့နော်ပြန်ဖြစ်လာနိုင်တဲ့အခါမှာကျောင်းထဲဖွင့်ရမယ်ထုတ်ပြန်လာတဲ့စီမင်းစည်းကမ်းတွေလိုက်နာရမယ်ဆိုတော့ဒါပညာရေးဝန်ကြီးဌာနအနေနဲ့ဒီအရာတွေကိုလိုက်နာနိုင်ဖို့ပြင်ဆင်နေတယ်တော်တော်များများပြည့်ပြည့်စုံစုံတော့ထုတ်ပြန်ပြီးသားတွေတော့တွေ့ရပါတယ
်ဟုတ်ကဲ့ဆရာအဲ့တော့အဓိကဘာတွေကိုလိုက်နာဖို့အတွက်ဘယ်လိုပြင်ဆင်သွားကြလဲ
။ဒီမှာတော့လူတွေပြန်စုမယ်ဆိုတော့လိုက်နာရမယ့်ကိစ္စကတော့ဒုံနဲ့အတိုင်း COVID-19 ကာလမှာကာကွယ်ပစ္စည်းတွေဖြစ်တဲ့နှာခေါင်းဆီးတွေတက်တဲ့ကိစ္စတို့အပေါ်နဲ့ပြမျက်နှာကိုအုပ်တဲ့ face shield တွေတက်တဲ့ကိစ္စတို့ကျောင်းသားတွေပြန်စုမယ်ဆိုရင် social distancing အကြောင်းမှာဒီ job pay ကစာသင်ကုန်တွေစီစဉ်မှုနောက်တစ်မျိုးကတော့လက်ကိုပုံမှန်ဆေးတာတို့ပစ္စည်းပစ္စည်းတွေကိုချီတွေးကင်တွယ်ပြီးတိုင်းဆေးတာတို့ချောင်းဆိုးတယ်နာစီးရယ်ဆိုရင်တောင်းဝန်မသွားဘူးဒီလိုစီမစီကန်းတွေအသေးစိတ်တွေထုတ်ပြန်ထားတာတော့ရှိပါတယ်အဲ့အရာကိုထိုင်နာနိုင်မှသာလျှင်စနစ်တကျနဲ့အကြောင်းကိုပြန်ဖွင့်နိုင်မှာဖြစ်ပါတယ်
ဟုတ်ကဲ့ဆရာအဲ့တော့လိုက်နာတာသေချာအောင်အဓိကဘာလုပ်ဖို့လို့မထင်လဲ
ဒီလိုက်နာရမယ့်လူတွေအကုန်လုံးကဒါတွေကိုတည်တည်ချာချာသိနေဖို့လိုတယ်ထက်ခါထက်ခါ remind လုပ်တဲ့ကောင်းမှာပေါ့မဆရာဆရာမတယောက်ကစာသင်ခန်းထဲကိုဝင်လာပြီဆိုရင်စာစမသင်ခင်ဒီ COVID နဲ့ပတ်သက်တဲ့ဘယ်လိုလိုက်နာရမယ်ဆိုတဲ့အကြောင်းကို၄မိနစ် briefing ပေါ့လေရှင်းပြပြီးတော့ရှင်းပြရတဲ့အချိန်မှာပဲတခါလေးစစ်ဆေးတာမျိုးပေါ့ကျောင်းသားတွေအားလုံး social distancing အတိအကျရှိတာ mask တွေ face shield တွေတေချာတတ်ထားသလားသူတို့နေပုံထိုင်ပုံဘယ်လိုရှိသလဲတယောက်ယောက်ကမြန်ဟိုနှာဆေးချောင်းဆိုးနေသလားဒီ covid ကာကွယ်ရေးနဲ့မအပ်စက်တဲ့ဟာမျိုးမြန်ရှိတာမျိုး check လုပ်လိုက်ပြီးတေချာတော့မှစာစသည်ကောင်းမယ်တူတယ်တကယ်တော့ထုတ်ပြန်လာတဲ့စီမင်းစည်းကမ်းတွေဒီအရာတွေတကယ်လိုက်နာဖို့ဆိုတာလည်းပဲအနည်းငယ်ကြီးကြပ်ဖို့အတွက်တစုံတယောက်ကနေပြီးတော့ဒီကလေးရဲ့ပြုမှုဆောင်ရွက်မှုကနေတိုင်းစားသောက်မှုတွေရောပဲဥစ္စာကာကွယ်ရေးအတွက်အစီအပြေရလားဒါတွေအတွက် supervise လုပ်ဖို့အတွက်ဒီဆရာဆရာမတွေမှာပဲတခါတာဝန်ကရှိလာပြန်အောင်နောက်တစ်ခါကျတော့ဒီကလိုက်နာနိုင်ဖို့ဆိုတဲ့ကိစ္စကလည်းပဲဒီကျောင်းတွေမှာတူတင်ပြင်ဆင်ထားတဲ့နေရာတွေကအဓိကအရေးကြီးတာပေါ့ခုံတွေအခန်းတွေနေဝင်တွေအတွက်ဒီလက်ရှိရုပ်အစီအသင့်ရှိသလားဘေးစင်တွေအစီအသင့်ရှိသလားဒါမျိုးတွေလည်းစင်တင်ပြုလုပ်ထားဖို့လိုတယ်ကလေးတွေရဲ့စာရေးတော့ရေးသူတို့ရဲ့မူစားစင်ချိန်တွားရလာတဲ့နေရာ toilet ဟိုဝင်ပေါက်ရှောက်လန်းဒီလိုမျိုးတွေမှာရောပဲချူတင်ပြင်ဆင်မှုတွေရှိတယ်နောက်တစ်ခုကကျတော့တကယ်ရေးကြည့်တာကတော့ကလေးတယောက်မှာတဏှာရှိပွဲ covid-19 နဲ့ပတ်သက်လို့လက္ခဏာတွေတကယ်လို့များရှိခဲ့လို့ရှိရင်လည်းဆရာဆရာမတွေအနေနဲ့သိနိုင်ရမယ်ဒီကလေးကိုမိဘတွေနဲ့တိုင်ပင်ပြီးတော့ဤဆိုင်ရာကျန်းမာရေးဌာနတွေကိုလွှဲပြောင်းပြီးတော့ကုသစေတာမျိုးနောက်ကလေးကိုပြန်ပြီးတော့ပြုစုကုသဖို့အတွက်အိမ်ကိုပြန်ခေါ်တဲ့ဟာမျိုးနောက်တစ်နေ့မှလည်းပဲဒီလိုလက္ခဏာတွေရှိနေရင်လည်းပဲကျောင်းကိုမလွတ်ဖို့ဒီလိုအခြေအနေမျိုးတွေလည်းပဲကြိုတင်ပြီးတော့ပညာပေးထားတာရယ်ပညာပေးတာကိုလိုက်နာမှုရှိမရှိရယ်ဒါတွေတော့သူချာချာတော့ကျွန်တော်တို့အခုမှပထမဆုံးအချိန်ပြန်ဖွင့်မှာဆိုတော့စမ်းသပ်ပြီးတော့ကျွန်တော်တို့ဖွင့်တဲ့ကာလမျိုးလိုပဲလုံးလုံးနဲ့ယူဆထားဖို့လိုပါတယ်ကျွန်တော်တို့ကျန်းမာရေးဌာနဘက်ကလည်းပဲစိုးရိမ်ပါတယ
်ဟုတ်ကဲ့ဆရာရတော့ဒီကျောင်းဘက်ကတော့အတက်နိုင်ဆုံးပြင်ထားတဲ့အနေအထားမှာဒီကျောင်းသူကျောင်းသားတွေဘက်ကရောအထူးသဖြင့်ဆရာရဲ့ဆရာဆက်စပ်ခြင်းပြောရတဲ့နှာခေါင်းစည်းနဲ့ပတ်သက်လို့ပေါ့နော် max တက်တဲ့နေရာမှာခုနဆရာပြောတဲ့ဒီမုတ်စားဆင်းချိန်မှာနှာခေါင်းစည်းကိုဘယ်လိုဆရာတကယ်လက်တွေ့မှာလဲ
ကျောင်းတက်တဲ့အရွယ်ကြီးဆိုတာကသူကငယ်သေးတဲ့အရွယ်ကြီးဖြစ်တယ်လေသူတို့ဘာသာသူတို့နားလည်အောင်လုပ်နိုင်ဖို့ထက်ကြီးကြပ်ပြီးတော့စောင့်ကြည့်ပြီးတော့သူတို့ပြုပြင်ပေးဖို့ဟာဟိုအရေးကြီးမယ်လို့ထင်တယ်နော်အဲ့မှာမုတ်စားဆင်းချိန်မှာလည်းပဲတက်နိုင်ရင်တော့တကယ်တော့တခြားနိုင်ငံတွေမှာဆိုရင်တော့အစားအသောက်နဲ့ပတ်သက်လို့ကကိုအိမ်ကနေကိုယ့်အကူပြင်ဆင်ပြီးယူလာတဲ့မုတ်ပွဲတေးစာကိုပဲဟိုတကယ်တော့ dining room လို့ဘာလို့ဒီမှာမုတ်ဆေးတန်းလို့ဘာလို့မှသွားပြီးတော့စ စားမယ်ဆိုရင်တော့လူငယ်လူရွယ်ကလေးတဘာဝအရာတော့ပြန်လူစုတဲ့ကိစ္စ social distancing ရတော့နည်းနည်းတော့ကဲသူတို့ရဲ့ social distancing နဲ့ထားတဲ့ခုံတွေမှာပဲစားခိုင်းမလားပေါ့နော်။ဘာကြောင့်လဲဆိုတဲ့အခါကျတော့မုတ်စားမယ်ရေတောက်မယ်ဆိုတဲ့အချိန်မျိုးမှာ mask နဲ့ face shield ခဏရာကြီးချွတ်ရတဲ့အချိန်မှာဒီကြီးက social distancing ရှိနေတဲ့အချိန်မျိုးမှာချွတ်ပြီးစားရင်တော့ပြဿနာမရှိ။နောက်တစ်ခုကျတော့စားနေရင်းနဲ့လည်း mask တွေပေးတာတို့အနေနဲ့စွဲနေတာတို့အချိန်မျိုးမှာ mask ကိုလဲရမလား။မတ်အတွက်ကိုရနိုင်မလားစဉ်းစားရဖို့လိုတာပေါ့နော်နောက်တစ်မျိုးကတော့ချောင်းနေမှာတောက်ရည်ကအိမ်ကနေပြီးတော့ရည်သမူးလေးနဲ့ကိုယ့်အကူယူလာတဲ့ဟာမျိုးကပို့ပြီးတော့အဆင်ပြေနိုင်တယ်လို့ကျွန်တော်တို့ချင်တယ်ဘာလို့ဆိုတော့ water dispenser တွေထားတယ်ချို့နေရာမှာတောက်ရည်အိုးစင်တွေထားတယ်ဒီလိုနေရာမျိုးမှာလည်းပဲအားတဲ့အချိန်မှာပလေးတွေကလွတ်လိုက်တဲ့အချိန်မှာတနေရာရောက်စုပြုံပြီးတော့တွားပြီးတော့တောက်ကြမှာပဲဒီ social distancing ကပြတ်သွားပြန်နောက်ပြီးတော့တောက်တဲ့အချိန်မှာဒီ mask နဲ့ face shield နဲ့ဖြုတ်ပြီးတော့တောက်ကြမှာပဲဒါမျိုးတွေကြောင့်ဒီတန်ဘူးကိစ္စရေဘူးကိစ္စတွေတကယ်လို့မြန်မာပါလာနိုင်တဲ့ကလေးတွေအိန္ဒိယနဲ့မပြေဆင်းပေးနိုင်လို့ဖြစ်ဖြစ်ဒီမတက်နိုင်လို့ဖြစ်ဖြစ်ဒီမပါလာနိုင်တဲ့ကလေးတွေအတွက်လည်းကျောင်းနေရဒီတန်ဘူးဝေပေးတာတို့ဒါမျိုးတွေစီစဉ်နိုင်ရင်တော့ကျောင်းနေအတွက်တော့ကျွန်တော်တို့ပို့ပြီးတော့အဆင်ပြေမယ်လို့ထင်ပါတ
ယ်ဟုတ်ကဲ့ဆရာနောက်တစ်ခုကတော့ဒီလူလဲစုနိုင်တယ်သတိလဲထားသင့်တာကတန့်စင်ကန်သုံးတာပေါ့ဆရာနော
်ဟုတ်ကဲ့
အဲ့ဒါနဲ့ပတ်သက်လို့ရော
တန့်စင်ကန်သုံးတာလည်းခုနလိုပဲတန့်စင်ကန်ကိုတွားမယ်ဆိုရင်ဆရာဆရာမတွေကကြီးကြပ်ရမယ်တဘောရှိရအလှည့်နဲ့သွားတဲ့ဟာမျိုးဘုံစုလွတ်လိုက်တဲ့အချိန်မှာအားတဲ့အချိန်လေးမှာအားလုံးကဒီကိုစုပြုံပြီးတော့သွားကြတဲ့ကံမျိုးမဖြစ်အောင်လို့တန်းတင်ကန်ကိုသွားတဲ့လမ်းမှာဆရာဆရာမတယောက်ကြီးကျက်သို့မဟုတ်လည်းဝန်ထမ်းတယောက်ကြီးကျက်ပြီးတော့ social distancing နဲ့စီကိုင်းတယောက်ဝင်ပြီးရင်တယောက်ပြန်ထွက်အဲဒီလိုသဘောမျိုးတန်းတင်ကန်ထွက်လာရင်လက်ဆေးဖို့ဒီ mask တွေပါတယ်ညာတွေတန်းတင်ကန်ဆိုတာနည်းနည်းတော့ပို့ပြီးတော့အန္တရာယ်ကြီးတာကအလုံးကန်းလေအများအပြားတန်းတင်ကန်တွေကအားလုံးလုံးမြောင်လုပ်တာဆိုတော့ဒီထဲမှာတရားရောက်ကချောင်းဆိုးပြီးတော့နှာချေပြီးတော့ဒီခန်းထဲမှာထားရခဲ့မယ်ပြန်ထွက်လာမယ်နောက်တစ်ယောက်ကလည်းနောက်တစ်ခါပြန်သွားမယ်ဆိုတော့တန်တန်တန်သွားတဲ့အချိန်မှာဒီ mask နဲ့ face shield ရတယ်ပဲထောက်လျှောက်တတ်နေရမယ်သဘောရှိတယ်ပေါ့
ဟုတ်ကဲ့ဆယ်ဒီအမိုက်ပိုးတွေကိုခြိုင်တာတွေ့တဲ့အနေအထားတွေမှာရော
တကယ်တော့ကျောင်းတွေမှာတကယ်ရှိတဲ့နာကတော့အမိုက်ပိုးကိုပွင့်ထည့်ရတဲ့ဟာမျိုးမဟုတ်ပဲနဲ့ရှင်နေပွင့်တဲ့ဟာမျိုးကျောင်းတွေမှာစီစဉ်ရမှာနောက်ပြီးတော့ဒီအမိုက်တွေတခြားတွေထိပြီးတဲ့အခါတိုင်းလက်စေးဒီလိုဟာမျိုးတွေကြည့်ကြပေးဘူးလို့လို့တယ်
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ